မြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယပြည်ပကြီးရာဝန်ကြီးဆုရှမာစဝရာဂျ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့ဒီကနေ့မှအပိုင်းမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ဆိုင်ရာတိစရတီကိုဆွေးနွေးကြပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ဖုံပြိုးတိုးတက်ရေးနဲ့ရခိုင်ပြည်နယ်တွင်းမှာထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်လည်လက်ခံရေးဆောင်ရွက်ရမှာအိန္ဒိယအနေနဲ့ပါဝင်ကူညီဖို့ကိစ္စတွေကိုလည်းဆွေးနွေးကြတဲ့အကြောင်းမြန်မာနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်ဒီကနေ့တွေ့ဆုံမှုအပြီးမှာကျင်းပတဲ့နိုင်ငံနားလည်မှုစာကြောင်လောလက်မှတ်ရေးထိုးဖို့ကိုလည်းဝန်ကြီးစွာရချင်းနဲ့ဒေါက်တာဆုကြည်တို့တက်ရောက်ခဲ့ကြပါတယ်နိုင်ငံကြားသတ်မှတ်ထားတဲ့တမူးမိုးရင်းနဲ့မြန်မာဘက်ကရီကော်ဒါအိန္ဒိယဘက်ကဇုခေါ်တာစတဲ့နေဆက်ဝင်ပေါက်တွေကနေနိုင်ငံနှစ်ဖက်နိုင်ငံသားတွေဖြတ်တန်းသွားလာပြီးသတ်မှတ်ဗီဇာတစ်နှစ်တစ်တန်းအထိတရားဝင်နေထိုင်ခွင့်ပြုတဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြသလိုပကံဒေသမှာငရင်တန်းကြောင့်ပြုတ်ကျပျက်စီးခဲ့တဲ့ဇေဒီပထိုးတွေထင်းထင်းကာကွယ်ဆောင်ရွက်သွားဖို့နားလည်မှုစာကြောင်လာကိုလည်းနှစ်ဖက်တာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီကနေ့တွေ့ဆုံပွဲကိုမြန်မာဘက်ကအစိုးရဝန်ကြီးအဖွဲ့တွေအပြင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးရှီရီဗစ်ကရမ်မစ်စရီနဲ့အိန္ဒိယကိုယ်စားလှယ်အဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဝန်ကြီးစွာရချာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံခဲ့ပါတယ်။